တစ်ဖက်နိုင်ငံမှာအလုတ်သွားရောက်လုပ်ကင်ကြဖို့မြန်မာနိုင်ငံနေရာအနှံ့ကနေတနင်္သာရီတိုင်းကော့တောင်းမြို့ကိုနီးမျိုးမျိုးနဲ့ရောက်ရှိလာနေကြပြီးကော့တောင်းကနေတဆင့်ထိုင်းနိုင်ငံရနောင်းမြို့ဘက်ကိုလေငယ်လေးတွေကတဆင့်တရားမဝင်ခိုးကူးနေသူတွေရှိသလိုအဖမ်းခံရပြီးပြန်ပို့ခံရသူတွေလည်းရှိနေကြပါတယ်မနေ့ကညနေပိုင်းမှာတော့ရနောင်းဘက်ကမှဖမ်းဆီးခံရပြီးမြန်မာနိုင်ငံဘက်ရှမ်းကိုပြန်ပို့ခံရတဲ့မြန်မာနိုင်ငံသား12ဦးဟာပဲ့ချိတ်လင်ငယ်စားနဲ့ပြန်ကူးလာရမှာကော့တောင်းမြို့ရောက်ခန့်ဒီမှာနင်းမြုပ်ခဲ့တာလို့မြို့ကန်ကိုအောင်မြင့်က RFA ကိုပြောပါတယ်
နေရာတဲ့နေရာနေပြီးတော့ကိုတော့ငင်လာတဲ့တရားမဝင်ဘူးပဲဒီလိုတင်လာတဲ့ငယ်လေးတစ်စင်းအားလက်ကြီးတော့ရိုးသွားပါလေခင်ဗျာထိုက်ပါကြရင်ကျွန်တော်ကိုတော့ကုလာတဲ့ငယ်ပေါ့လင်းနဲ့လည်းမလက်ကြီးတော့ရိုးသွားပါလေခင်ဗျာဘုရားကျွန်တော်တို့ပြောရဲဖြေးသားလေးပါပဲပြောပါလေခင်ဗျာ
လီနှမြုပ်ခဲ့ပြီးနောက်အနီးဝင်းကျင်ကလီငယ်တွေကနေဝိုင်းဝန်းကူညီဆဲယူခဲ့လို့မြန်မာနိုင်ငံသား9ဦးသာပြန်လည်ဆဲယူရရှိခဲ့တယ်လို့သူတို့ဟာမြန်မာနိုင်ငံဘယ်ဒေသတွေကနေလာခဲ့ကြတယ်ဆိုတာကိုတော့အတိအကျမသိရဘူးလို့ဆိုပါတယ်။ဒါ့အပြင်တစ်ဖက်နိုင်ငံမှာသွားရောက်အလုပ်လုပ်ကင်ဖို့ဆိုပြီးမြန်မာနိုင်ငံအထက်ပိုင်းကနေမနေ့ညနေပိုင်းမှာကားလမ်းကတဆင့်ကော့တောင်းမြို့ကိုရောက်ရှိလာတဲ့အမျိုးသမီး6ဦးတည်းကအသက်19နှစ်အရွယ်အမျိုးသမီးတဦးဟာကားခိတ်ကနေတဆင့်လှေစိတ်ဘက်ကိုအသွာလမ်းမှာဆိုင်ငယ်ပေါ်ကပြုတ်ကျပြီးသေဆုံးခဲ့တယ်လို့နောက်ထပ်မြို့ကန်တဦးက RFA ကိုပြောပါတယ်။
စတိယမှာကိုရပြန်ပြီးတော့ပြေးလိုက်ပြီးတော့တရက်ကတော့စာလုံးမတွေ့ဘူး။လက်ပြီးတော့မနေ့ကပဲဆောက်ပိုင်းကမြေတမီတယောက်ပဲစိုက်ကဘောတူကြပြီးတော့ပိုကြီးတွေသွားတယ်။စိုက်ငယ်တစ်စီးတမားတွေကမြေတမီတယောက်ကိုတည်ဆောက်တော့နောက်ကထိုင်တဲ့မြေတမီ19နှစ်ပဲရှိသေးတယ်။ကော်မတီကတော့ကြာကြာခဲ့တယ်။နည်းနည်းလည်းမတွေ့ဘူးကြာ။ဘလို့ကျဲပိုင်ရှင်နဲ့လောင်းအောင်ဖြစ်နေတာပေါ့နော်။စိုက်ကဘောကလည်းပြစ်ကြသွားတဲ့သူတွေကအချင်းချင်းမကောင်းမှန်းသိလို့မောင်းပြေးတယ်။
အခုလိုသေဆုံးမှုတွေနဲ့ပတ်သက်ပြီးကော့တောင်းမြို့နယ်ရဲစခန်းကို RFA ကဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တာကြောင့်ထိုင်းနိုင်ငံမှာတရားဝင်သွားရောက်အလုပ်လုပ်ကင်နိုင်ဖို့တရားဝင်ယာယီနိုင်ငံကုလမတ်ထုတ်ပေးရေးရုံးကိုဆက်သွယ်မေးမြန်းရမှာတော့ဖြစ်ပွားခဲ့မှုဟုတ်မှန်ကြောင်းနဲ့သက်ဆိုင်ရာကစုံစမ်းဆောင်ရွက်နေတဲ့အကြောင်းဝန်ထမ်းတဦးကပြောပါတယ်
အော်ဒီနောက်ကလာတဲ့ပင်ပယ်လေးတစ်စင်းမြုပ်တယ်ဆက်တယောက်လိုက်လာတယ်ဒါနဲ့နှစ်ယောက်တော့ပြောင်းနေတယ်လေမင်းညာနေ3နှစ်ကြီးခွဲ4နှစ်ကြီးလောက်အောင်ဖြစ်တယ်တမလုံးလဲဒီသူတိဆိုင်ရာဌာနနေရတော့လိုက်စုံစမ်းနေတယ်လို့သိရတယ်
မြန်မာနိုင်ငံကနေထိုင်းနိုင်ငံမှာအလုပ်သွားလုပ်ကြမဲ့သူတွေဟာလူပွဲစားတွေကတစဉ်တရောက်ကိုဘန်းဝင်တထောင်ကနေ2500အထိပေးပြီးလင်းငယ်လေးတွေနဲ့သွားလာနေကြသလိုထိုင်းနိုင်ငံမှာအဖမ်းခံရပြီးပြန်ပို့ခံရသူတွေဟာလည်းတရောက်ကိုအ ਨੇ စုံဘန်းဝင်တထောင်ပေးပြီးမှလင်းငယ်လေးတွေနဲ့ပြန်လာနေကြရတာဖြစ်တယ်လို့လည်းသိရပါတယ်ဒီလိုသွားလာနိုင်မှုအတွက်ကိုတော့လေပိုင်ရှင်တွေကသက်ဆိုင်ရာအာဏာပိုင်တွေနဲ့ပေါင်းပြီးပို့ဆောင်ပေးနေကြတာဖြစ်တယ်လို့အခုလိုတရားမဝင်သွားလာနိုင်မှုတွေကြောင့်လေနှစ်မြုပ်မှုတွေမကြာခဏဖြစ်နေပြီးသေဆုံးမှုတွေလည်းရှိနေတယ်လို့မြို့ကန်ကိုအောင်မြင့်ကပြောပါတယ်
ဘုရားလူပဲတရားမဝင်တဲ့လူတွေနေရာငယ်လေးတဲ့လူသမတ်တင်ပြီးတော့ဗျာအဲ့လိုပဲမကြမကြမျိုးလေးတော့ဒုမီရာကျွန်တော်ခါမေးပြောင်းသွားဆိုတာဆက်ဆက်သုံးဆက်လာတော့မကောင်းနေပြီခင်ဗျာသူတို့ရဲ့ဆက်ဆက်ခွင့်ကြီးရဟန်းနားလည်မှုကြီးပြီးတော့အဲ့လိုပဲသွားနေကြတယ်ခင်ဗျာ
ပြီးခဲ့တဲ့2010ခုနှစ်အေဗီလာတုန်းကလည်းတစ်ဖက်နိုင်ငံကိုသွားရောက်မဲ့မြန်မာနိုင်ငံသား12ဦးတင်ဆောင်လာတဲ့လင်ငယ်စည်းဟာလိုင်းပြစ်ထန်မှုကြောင့်တရေကျွန်းအနီးမှာနှိမ့်မြုပ်သေဆုံးခဲ့ကြရသလိုမီလာအတွင်းမှာလည်းတစ်ဖက်နိုင်ငံကိုအလုတ်သွားလုကြမဲ့မြန်မာနိုင်ငံသားအယောက်20တင်ဆောင်လာတဲ့လင်ငယ်စည်းမွေကျွန်းအနီးမှာနှိမ့်မြုပ်ခဲ့လို့ရှစ်ဦးသာအသက်ရှင်လွတ်မြောက်ခဲ့တယ်လို့သိရကြပါခင်ဗျာ